ဘင်္ဂလားဒေ့ရှ်နယ်စပ်တော်တစ်ခုထဲမှာပြီးခဲ့တဲ့လကျော်ကဖမ်းဆီးခံရတဲ့မြန်မာစစ်သားကိုဘင်္ဂလားဒေ့ရှ်အနာဘိုင်တွေကဒီနေ့မတ်လ3ရက်တနင်္ဂနွေနေ့မှာမြန်မာတာဝန်ရှိသူတွေထံကိုလက်ပြောင်းအနိုင်ခဲ့ပါတယ်အသက်30ရွယ်တပ်သားအောင်မပူသိန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတွေကနိုင်ခွန်ချနီမြို့အနီးတောထဲမှာဇန်နဝါရီ24ရက်နေ့ကဖမ်းဆီးရမိခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တပ်ကဗိုလ်ဘူးချုပ်စာဂျီဗီယောရာမန်က AFP သတင်းဌာနကိုပြောပါရဲအဲ့ဒီတပ်သားဟာနေသက်ချက်ချော်ပြီးဘင်္ဂလားဒေ့ရှ်ပိုင်းတောအုပ်တစ်ခုထဲရောက်ရှိနေတာကိုတွေ့ပြီးတော့ဖမ်းမိခဲ့တာဖြစ်ပါတယ်အခုတော့သူ့ကိုမြန်မာရဲတပ်ဖွဲ့လက်ထက်ကိုလဲပေးခဲ့ပါပြီလို့ဘင်္ဂလားဒေ့ရှ်နယ်ဂျာသောတပ်တမူပုံမှုချုပ်ရာမန်ကပြောပါရဲ2018ခုနှစ်မှာရခိုင်မြောက်ပိုင်းမှာမြန်မာဆိုးရွားစစ်ဆင်ရေးတွေကြောင့်ရင်းညာဒုက္ခတွေ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးအဲ့ဒီနောက်ပိုင်းကလေးကနိုင်ငံဆက်ဆိုင်မှာအခုတွေ့တွေ့ရှိနေခဲ့တာဖြစ်ပါတယ်ဒုက္ခတွေတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံလာပြီးတော့ဒီဒုက္ခတွေနေရပြန်ရေးနှစ်ဖက်လုံးဆောင်နေပေမဲ့ကြံ့ကြံ့မှုတွေလည်းရှိနေပါတယ်ဒီလိုဒုက္ခတွေနေရပြန်ရေးအစီအစဉ်ကြံ့ကြံ့နေတဲ့ကိစ္စမှာလည်းနိုင်ငံလုံးကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖြစ်တည်နေကြပါတယ်ဘင်္ဂလားဒေ့ရှ်အနေနဲ့ဒီဒုက္ခတွေကိုဆက်ပြီးတော့လက်ခံထားဖို့မလွယ်တော့တာကြောင့်ခုလလုံလုံကောင်စီကပြသတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ကိုလည်းပြီးခဲ့တဲ့ဘက်ကလုပ်ခဲ့တဲ့ခုလသမဂ္ဂလုံလုံကောင်စီအစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ